ရုပ်နိုင်ငံလေပိုင်းဝူဟန်မြို့မှာဖြစ်ပွားနေတဲ့ကူးစက်ရောဂါဗိုင်းရပ်စ်တစ်မျိုးကြောင့်ရုပ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလာမဲ့ခီးစဲတွေကိုအမေရိကန်နိုင်ငံလော့စ်အန်ဂျလိစ်၊ဆန်ဖရန်စစ္စကိုနဲ့နယူးယောက်မြို့တွေမှာဒီဗိုင်းရပ်စ်ရောဂါပိုးရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးတာတွေလှုပ်ဆောင်နေပါတယ်။ဒီဗိုင်းရပ်စ်ပိုးကြောင့်ဝူချင်းထိနှစ်ယောက်သေဆုံးခဲ့တယ်လို့တရုတ်နိုင်ငံဘက်ကပြောပါတယ်။သောကြောင့်လည်းကတော့အမေရိကန်နိုင်ငံရဲ့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC တာဝန်ရှိသူတွေဟာရုပ်နိုင်ငံကနေရောက်လာတဲ့ခီးစဲတွေမှာဒီအဖျားဗိုင်းရပ်စ်ပိုးရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးဖို့အတွက်ဒီမြို့၃မြို့က၄သိန်း၃ခုကိုလူအယောက်100လောက်ပို့ဆောင်ထားတယ်လို့ဆိုပါတယ်။ဒီလူတွေအနေနဲ့ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံဝမ်မြို့ကနေတိုက်ရိုက်ဒါမှမဟုတ်တဆင့်ခံပြီးလာတဲ့သူတွေကိုအဓိကထားစစ်ဆေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်။အခုလိုစမ်းသပ်စစ်ဆေးတာတွေလုပ်ချိန်ကစပြီးတော့ဝမ်ကနေတိုက်ရိုက်ရောက်လာတဲ့လေယာဉ်20ထက်မနည်းရှိခဲ့ပြီးတော့စမ်းသပ်စစ်ဆေးတာတွေကိုလုပ်ခဲ့တဲ့ခီးတွေတွေကတော့ဒီစမ်းသပ်စစ်ဆေးမှုတွေကလွယ်ကူပြီးအပူချိန်တိုင်းလာနဲ့ဆောင်ရွက်စာတမ်းတွေဖြည့်တာတွေကိုလုပ်ခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ။
တရုတ်နိုင်ငံမှာပြန့်နှံ့လာတဲ့ကုလမျိုးဒီအသက်ရှူလမ်းကြောင်းဆိုင်ရာယောဂပိုးသစ်တစ်မျိုးမှဟာဆိုရှင်နောက်ထပ်လူ18ဦးမှကူးစက်ခံထားရတယ်ဆိုပြီးတော့တရုတ်နိုင်ငံကကြေညာပါတယ်။အခုလိုမျိုးဒီယောဂပိုးသစ်ပြန့်နှံ့နေမှုဟာလူတန်းနဲ့ချီတွာလာတဲ့လာမယ့်တရုတ်နှစ်တကူပွဲတော်ခီးသွွားရသည့်အတွက်လည်းစိုးရိမ်စရာဖြစ်လာပါတယ်။တရုတ်နိုင်ငံအလဲပိုင်းကဝူဟန်မြို့ရဲ့ကျန်းမာရေးကော်မရှင်ရဲ့ထုတ်ပြန်ကြေညာဆိုရင်တော့အဲ့ဒီကူးစက်ခံရတဲ့လူနာရီတဲမှာ3ဦးဟာဆူဆူဝါးဝါးအခြေအနေမှာရှိတယ်လို့သိရပါတယ်။တရုတ်နိုင်ငံမှာတော့ဒီဗိုင်းရပ်စ်ပိုးသစ်ကူးစက်ခံထားသူဟာစုစုပေါင်း62ဦးရှိသွားပြီဖြစ်ပါတယ်။နှစ်ဦးကတော့တည်ဆုံးခဲ့ပါပြီ။ဒါ့အပြင်ဝူဟန်နဲ့အတွလာရှိတဲ့လူတွေနဲ့ဆက်နေနေတဲ့ဒီထိုင်းနဲ့ဂျပန်ကလူ2ဦးမှလည်းအလားတူယောဂပိုးသစ်တွေ့ထားပါတယ်။ဝူဟန်တောင်ရှိသူတွေကတော့ဇန်နဝါရီလ17ရက်နေ့ကလေးကနေ့စဉ်လိုလိုပဲမပြတ်ဒီယောဂပိုးကူးစက်ခံရတဲ့နောက်ဆုံးအခြေအနေတွေကိုထုတ်ပြန်ပေးနေပါတယ်။အဲ့ဒီကလေးကဆိုရင်တော့ခုထုတ်ပြန်တဲ့လူ18ဦးကူးစက်ခံရတဲ့ဆိုတာကတော့အများဆုံးကိန်းဂဏန်းဖြစ်ပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ Twitter မှာရေးသားချက်အရဆိုရင်တော့အခုလိုနောက်ဆုံးကူးစက်ခံရသူချို့ဟာယောဂပိုးစဖြစ်တယ်လို့ယူဆရတယ်။သူနန်းတင်လက်စာဈေးနဲ့မပတ်သက်ပုံမရပဲနဲ့ယောဂပိုးပြန့်နှံ့ကူးစက်လာတဲ့သဘောမှရှိတယ်လို့ယူဆထားပါတယ်။တရုတ်အနေနဲ့နေကြာဖြတ်တန်းမှုတွေကိုစောင့်ကြည့်စစ်ဆေးမှုတွေလုပ်နေတာကြောင့်ဒါနဲ့ဂျပန်ဒေသတွင်းမှာပဲနောက်ထပ်ယောဂပိုးကူးစက်ခံရသူတွေထပ်ပြီးတော့တွေ့လာမယ်သဘောမှရှိတယ်လို့လည်းရေးပါတယ်။ဒါနဲ့ပတ်သက်ပြီးတော့တရုတ်ကျောင်းဝိုင်းတောင်ရှိသူတွေဘက်ကဒုစုံတရားတုံ့ပြန်မှတ်ချက်ပြီးပြောဆိုတာမရှိသေးပါဘူး။ဝူဟန်မြို့မှာတော့အခုလိုမျိုးယောဂပိုးကူးစက်ပြမှုတွေကြောင့်မြို့ပေါ်မှာလူစုလူဝေးလုပ်တဲ့ခန္ဓာတွေလှုပ်ရှားမှုတွေတော်များများကိုဖျက်ထားသလိုပဲလေသိပ်ယထာကိနဲ့အခြားခီးသွွားလာရေးနေရာတွေမှာအပြားတိုင်းကြိယာတွေနဲ့စောင့်ကြပ်စစ်ဆေးမှုတွေလုပ်နေပါတယ်ခင်ဗျ။